Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်စက်တင်ဘာလ13ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇွန်ဘိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်ရာဇဝင်မှုနဲ့လူမျိုးတုံးအောင်လှုပ်ဆောင်မှုဆိုင်ရာဆွဆွဲချက်ကိုအထောက်အကူပြုတဲ့အထောက်အကူအစည်း Facebook ကနေပြီး IMMN လွတ်လပ်စွာစုံစမ်းရေးအဖွဲ့ကိုပေးအပ်လိုက်ပါတယ်ဒါအပြင်ကွန်လွန်သွားတဲ့ပြည်တွင်ပြည်မှာကြီး Alice Bay ရဲ့ရုပ်အလောင်းကို Scotland Edinburgh လမ်းပေါ်မှာတည်ဆောင်ယူခဲ့ပါတယ်ဒါအပြင် Ukraine တောင်ပိုင်းက Russia သိမ်းပိုက်ထားတဲ့ Zaporizhia Nuclear ဓာတ်သုံးဓာတ်အားပေးဆက်ဟိုနေ့မှာစစ်မှတ်စုံလုပ်ဖို့နှစ်ဖက်စလုံးကစိတ်ဝင်စားတယ်လို့ IAEA ကပြောဆိုလိုက်ပါတယ်။စားတဲ့သတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့တိုက်ပွဲတွေရှိနေတဲ့သခိုင်းနဲ့မကွေးတိုင်းမှာဒေသခံတွေကျန်းမာရေးစောင့်ရှောက်မှုရဖို့အခက်အခဲတွေ့နေတဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရပါမယ်။
ဒါဆီရမျိုးတော့မျိုးပေါ်တက်ပြီဆိုစစ်တာဆီရမျိုးတွေလောက်တယ်ဗျာလောက်တော့ကျွန်တော်ပြောမတင်ငါရင်ဖမ်းတယ်ဖမ်းပြီးတော့ကျွန်တော်မြူတောင်းတယ
်ဒါတော့ဒေသခံတို့က VOA ကိုပြောပြခဲ့တာပါတစ်ဆက်ထဲမှာပဲပြည်ရင်းစစ်ဆောင်တို့အတွေ့ရန်ပုံငွေရှာတဲ့ဘန်ကောက်ကပကြီးပြပွဲနိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာကမ္ဘာတဝန်းဆွေးနွေးစရာအခြေအနေတွေကိုဆွေးနွေးတဲ့အကြောင်းနဲ့ဗြိတိန်ပြည်မှာကြီးကွယ်လွန်မှုအတွက်ဩစတြေးလျကအောက်မေတ္တရာအခမ်းအနားတွေအကြောင်းကိုလည်းနားဆင်ကြရပါမယ်နောက်ပိုင်းမှာတော့သတင်းဖတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရည်စုံတော့အင်ကာနစ်မနက်ခင်ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကြောင့်နဲ့အတူတင်ပြပေးပါမယ်ရှင
်ကွယ်လွန်သွားတဲ့ဗြိတိန်ပြည်မှာကြီး Alice Bay ရဲ့ရုပ်အလောင်းကို Scotland Edinburgh မြို့လမ်းပေါ်မှာတနင်္လာနေ့ကတည်ဆောင်လာရမှာဗြိတိန်ဘီရင်ချားလ်နဲ့ညီကိုမောင်နှမတွေနောက်ကနေတိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်လိုက်ပါလာခဲ့ကြပါတယ်။လမ်းပေးဝဲရမှာလည်းပြည်သူလူထုကတန်းစီဆောင်ဆိုင်နေပြီးနောက်ဆုံးဂါရဝပြုခဲ့ကြပါတယ်။ချားလ်ဘီရင်ဟာစစ်ယူနီဖောင်းကိုဝတ်ဆင်ထားပြီးမင်းသမီးအန်မင်းသားအန်ဒရူးနဲ့မင်းသားအက်ဒဝတ်တို့အတူလိုက်ပါလာခဲ့ကြပါတယ်။ဘီရင်မကြီးရဲ့ရုပ်အလောင်းကိုကွယ်လွန်သူကွယ်လွန်ဇင်ကစကော့တလန်မှာရှိတဲ့ Holyrood House နန်းတော်ကနေစိန့်ဂျိုင်းဘုရားကျောင်းကိုတည်ဆောင်သွားတာဖြစ်ပါတယ်။ဒီဘုရားကျောင်းမှာအခမ်းအနားပြုလုပ်ခဲ့ပြီးတော်ဝင်မိသားစုတွေနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။တနင်္လာနေ့အစောပိုင်းမှာပဲချားလ်ဘီရင်ဟာပြည်တိန်အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုဘုရင်အနေနဲ့ပထမဆုံးအကြိမ်တရားဝင်စကားပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုလန်ဒန်မြို့က West Minister ခန်းမမှာပြုလုပ်ခဲ့တာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တထောင်လောက်တက်ရောက်ခဲ့ပါတယ်။ချားဘီရင်ပြောကြားရမှာဘုရင်မကြီးဟာနှစ်ပေါင်း80လောက်ကိုကြိုးမချီပဲတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့တယ်လို့ပဲသူ့အနေနဲ့လည်းဒီနေ့လန်အတိုင်းဆက်လက်တာဝန်ထမ်းဆောင်မယ်လို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကခြေရွာတော်များများကိုပြန်လည်သိမ်းယူနိုင်ခဲ့ပြီးရုရှားတပ်ဖွဲ့တချို့ကိုနှစ်နိုင်ငံနှင်းဆက်ပဲတိုက်ထုတ်နေကြောင်းယူကရိန်းကတနင်္လာနေ့မှာပြောပါတယ်။ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေနေမြေသိမ်းပိုက်လိုက်ပြန်ပြီးဆုံးရှုံးလိုက်တဲ့လက်နက်ချီချမျက်လာပြီးတဲ့နောက်စက်တင်ဘာလအစောပိုင်းကစလို့ခါကီဗ်ဒေသတွင်မှရုတ်တရက်အသားစီးရလာမှုအပေါ်ယူကရိန်းခေါင်းဆောင်တွေဝမ်းသာအားရဖြစ်နေကြတာပါရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့သူတို့တပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေတယ်ဆိုတာကိုဒီသတင်းဘက်ကဝန်ခံပြောဆိုထားပြီးအရှေ့ပိုင်းဒွန်းညက်စ်ဒေသမှာတပ်ဖွဲ့တွေပြန်လည်စုစည်းနေတာလို့ပြောပါတယ်အရှေ့မြောက်ပိုင်းခါကီဗ်ဒေသရဲ့ယူကရိန်းအုပ်ချုပ်ရေးမှူးအိုလက်စနီဟူဘော့ကတော့ရှေ့တန်းကတချို့ဒေသတွေမှာခုခံတွန်းလှန်သူတွေကရုရှားနေဆက်ထိရောက်ရှိခဲ့ပြီးရုရှားတပ်ဖွဲ့တွေဖျို့ဖျက်နဲ့ဆုတ်ခွာသွားရကြောင်းပြောဆိုထားပါတယ်။မနေ့ပိုင်းမှာရုရှားတပ်ဖွဲ့တွေရှိနေခဲ့ကြောင်းဒါပေမဲ့နေခင်းပိုင်းမှာတော့ရုရှားတပ်ဖွဲ့တွေအော်ဟစ်ဆူညံနေပြီးဆက်ပြီးတော့ထွက်ပြေးကြကြောင်းတင့်ကားတွေနဲ့တန်ချက်ကားတွေနဲ့အမြန်ထွက်ခွာသွားကြတာလို့လဲနိုင်ငံအရှေ့ပိုင်းရှေ့တန်းဒေသအနီးကလွတ်မြောက်လာတဲ့မြို့ငယ်လေးကဒေသခံတဦးရဲ့အပြောကိုကိုးကားပြီး Sky News ကဖော်ပြထားပါတယ်ရှင
်။ယူကရိန်းတောင်ပိုင်းကရုရှားသိမ်းပိုက်ထားတဲ့ Zaporizhia နျူကလ িয়ার လောင်စာ3ဒါအပေးဆက်ယုံအနီးတစ်ဝိုက်မှာစစ်မှတ်စုံလုပ်ဖို့ကုလသမဂ္ဂနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA ကကမ်းလှမ်းထားတာကိုဆက်လက်လှုပ်ဆောင်မှုရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကစိတ်ဝင်စားကြောင်းဖော်ပြတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောဆိုပါတယ်။
I have seen signs that they are interested in this agreement.
သူတို့နှစ်ဖက်စလုံးကစိတ်ဝင်စားတဲ့အရေးလက္ခဏာတွေကျွန်တော်အနေနဲ့တွေ့မြင်ရပါတယ်လို့ IAEA အကြီးအကဲ Grossi ကစက်တင်ဘာလ12ရက်နေ့ကဩစတီးရီးယားနိုင်ငံဗီယက်နာမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လုံခြုံမှုအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့နောက်ဆုံးလက်ပတ်နေတဲ့ဒါဟာဘေးစက်ရုံကိုရပ်ဆိုင်းထားလိုက်ရကြောင်းစက်ရုံကိုတာဝန်ယူလှုပ်ဆောင်နေတဲ့ယူကရိန်းအစိုးရပိုင်းအနာဂျတန်ကုမ္ပဏီကပြောဆိုပြီးနောက်တစ်နေ့မှာပဲ IAEA ကအခုလိုပြောဆိုလိုက်တာပါ။ဒီစက်ရုံအနီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေအပါအဝင်တိုက်ပွဲတွေဖြစ်နေတဲ့အတွက်နျူကလ িয়ার ယူဆိတ်မှုတွေဖြစ်ပြီးအန်ဒီယဖြစ်မှာကိုစိုးရိမ်နေကြတာပါစက်တင်ဘာလ17ရက်နေ့တော့ပြင်သစ်သမ္မတ MUA Macron ကရုရှားသမ္မတဗလာဒီမာပူတင်ကိုဖုန်းနဲ့ဆက်သွယ်ပြီးရုရှားတပ်တွေစက်ရုံကိုသိမ်းပိုက်ထားတဲ့အတွက်အခုလိုလုံခြုံရေးပြဿနာတွေဖြစ်နေရတယ်လို့ပြောဆိုခဲ့ပါတယ်ရုရှားဘက်ကတော့ယူကရိန်းကြောင့်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ
်ကုလသမဂ္ဂရဲ့နျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိတဲ့ဆရာကိုအီရန်ကတနင်္လာနေ့မှာပြသလိုက်ပြီးနိုင်ငံအနေနဲ့လိုက်နာဆောင်ရွက်ရမယ်တာဝန်ဝတ္တရားတွေရှိသလိုအခွင့်အရေးလည်းရှိတယ်လို့ပြောဆိုလိုက်ပါတယ်နိုင်ငံတကာအမှုမျိုးစွန့်ရင် Agency IAEA နောက် IAEA ရဲ့ကြီးချက်ရေးဖွဲ့ထံကခိုင်ခိုင်မာမာဆောင်ရွက်ချက်မျိုးကိုအီရန်ဘက်ကမျှော်လင့်တဲ့အကြောင်းလဲအီရန်နိုင်ငံခြားရေးဌာနပြောခွင့်ရနက်ဆာကနာနီကသတင်းထောက်တွေကိုပြောပါတယ်အီရန်ရဲ့အစီအစဉ်အပေါ်ဆွေးနွေးချက်တွေအပါအဝင်ကမ္ဘာတစ်လွှာကနျူကလ িয়ার အရေးကိစ္စတွေကိုခြေခြေပြန့်ပြန့်ဆွေးနွေးမယ် IAEA ကြီးချက်ရေးအဖွဲ့ရဲ့အစည်းအဝေးကတနင်္လာနေ့မှာစပါတယ်အီရန်နိုင်ငံတွင်းမှာအသိပေးကြေညာထားခြင်းမရှိတဲ့ဒေတာသုံးခုကနေသဘာဝအတိုင်းမဟုတ်ဘဲလူသားတွေလောက်ရကြောင်ဖြစ်ရတဲ့ယူရေနီယံဓာတ်ကျွန်းတွေရှိနေတဲ့ကိစ္စကိုအီရန်ဘက်ကတိတိကျကျဖြေကြားဖို့ IAEA ကဖိအားပေးနေတာပါအီရန်ဘက်ကနျူကလ িয়ার လက်နက်တွေဆန့်သက်ဖို့ဆောင်ရွက်နေသလားဆိုတဲ့စိုးရိမ်ချက်တွေထွက်ပေါ်လာစေတဲ့အီရန်ရဲ့နျူကလ িয়ার ရေးဆောင်ရွက်ချက်တွေကိုကန့်သတ်ပြီးအပြန်အလှန်အပြင်းတန်းခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆက်တင်နိုင်ရေးဆွေးနွေးပွဲတစ်စိတ်တစ်ပိုင်းအနေနဲ့ IAEA ရဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်နိုင်ဖို့အီရန်ဘက်ကကြိုးစားနေတာဖြစ်ပါတယ်ရှင်
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်ရောဇဝင်းမှုနဲ့လူမျိုးတွန်းအောင်လှုပ်ဆောင်မှုဆန်ရဆွဆွဲချက်တွေကိုအထောက်အကူပြုနိုင်တဲ့တားနဲ့ချီတဲ့အချက်အလက်တွေကို Facebook ကပေးအပ်ခဲ့တယ်လို့မြန်မာနိုင်ငံဆန်ရလွတ်လပ်စွာစုံစမ်းရေးရန်တရာ IIMM ကတင်းနှံလာနေမှာပြောဆိုလိုက်ပါတယ
် For example Facebook has shared with the mechanism
ကိုရေးအချက်အလက်အမှန်တွေဖော်ပြမထားတဲ့ Facebook အကောင့်အတုတွေကနေဖြန့်ဝေခဲ့တဲ့တားနဲ့ချီတဲ့အထောက်အထားတွေကိုပေးအပ်ခဲ့တယ်လို့IIMM အကြီးအကဲနီကိုလတ်စ်ကွန်ချင်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ UNHRC ညီလာခံမှာတင်းလာနေကပြောဆိုခဲ့တာပါဒီအကောင့်အတူတွေကိုတော့နောက်ပိုင်းမှာ Facebook ကပိတ်ပစ်ခဲ့ပါတယ် IIMM လွတ်လပ်စွာစုံစမ်းရေးရန်တရာကို2018ခုနှစ်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီ UNHRC ကဖွဲ့စည်းပေးခဲ့တာဖြစ်ပြီးနိုင်ငံအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်တရားရုံးတွေဖွဲ့ဖို့ပြင်ဆင်ထားတာဖြစ်ပါတယ်2018ခုနှစ်ကရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းတဲ့အတွက်ရိုဟင်ဂျာ9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးခဲ့ရပြီး ICJ နိုင်ငံတကာခုံရုံးမှာလူမျိုးတုံးအောင်လှုပ်ဆောင်မှုနဲ့မြန်မာနိုင်ငံကိုတရားဆွဲဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာတွေအပေါ်လူ့ခွင့်ရေးချုပ်ပေါက်မှုဆွဆဲချက်တွေကိုညှဉ်းဆန်ထားပြီးရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်သူတွေကိုရှင်းလင်းတဲ့တရားဝင်စစ်ဆင်ရေးဖြစ်တယ်လို့သာပြောဆိုထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကလူထုထွက်လာတဲ့စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တသန်းကျော်ကျရှင်နေထိုင်နေကြတာဟာလုံခြုံရေးနဲ့ဒီငြိမ်ရေးဆိုင်ရာအလေးအနက်စိုးရိမ်စရာတစ်ခုဖြစ်လာနေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတင်းလာနေမှာပြောပါတယ်။သူတို့ကြုံတွေ့နေရတဲ့ဒုက္ခတွေအပြင်အခုလိုကျရှင်နေထိုင်နေကြရတာကြောင့်ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်လုံခြုံရေးနဲ့လူထုနိုင်ငံရေးတည်ငြိမ်မှုအပေါ်မှာစိုးစိုးရွားရွားတက်ရောက်စေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကအင်ဒိုပစိဖိတ်ဒေသတွင်း24နိုင်ငံစစ်ဖက်အရာရှိကြီးတွေရဲ့သုံးရကြဆွေးနွေးပွဲဖွင့်ပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အင်ဒိုပစိဖိတ်စစ်တပ်များစီမံခန့်ခွဲမှုဆိုင်ရာနှီးနှောဖလဲပွဲကိုတော့ဘင်္ဂလားဒေ့ရှ်စစ်တပ်နဲ့အတူအမေရိကန်ကလည်းပူးတွဲဥဆောင်ကျင်းပတာဖြစ်ပါတယ်။ဆွေးနွေးပွဲပါဝင်တဲ့နိုင်ငံတွေကစစ်တပ်တွေကတော့တဘာဝဘေးဒဏ်စီမံခန့်ခွဲမှုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများလုံခြုံရေးကိစ္စ အမျိုးသမီးများစွန့်ရည်မြင့်တင်ရေးတို့ကိုဆွေးနွေးကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်များကိစ္စကိုအထူးပဲအလေးထားပြီးတော့ဆွေးနွေးခဲ့ပါတယ်ရှင
်။ပါကစ္စတန်နိုင်ငံမှာရေကြီးရေရှမ်းမှုတွေကြောင့်လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးကစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ရှဘတ်ရှရီဖ်ကရေဘေးအကူအညီပေးခဲ့တဲ့တူရကီသမ္မတရစ်ချက်တမ်အဒွန်ကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာထက်သွင်းပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲပါကစ္စတန်မှာရေဘေးသင့်ဒေသအတွက်အစားအစာနဲ့ယာယီတဲတွေလူကနေတဲ့ပစ္စည်းတွေကိုတိုးမြှင့်ပေးပို့နေပါတယ်။ရေဘေးအကူအညီအတွက်စားနပ်ရိက္ခာဆေးဝါးနဲ့ယာယီတဲတွေကိုလေးမြန်ဆန်နစီယထားလေးစီးနဲ့ဒါအပြင်ကုန်တင်ကားတွေနဲ့တူတကီကနေပြီးပါကစ္စတန်ကိုပေးပို့ခဲ့တာကိုကျေးဇူးတင်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံအနောက်ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်တန်ကြောင့်တိဆုံးရသူဟာ63ဦးအထိတိုးလာပြီးအသက်ရှင်ချင်ရသူတွေကိုဆက်လက်ရှာဖွေနေကြောင်းအာဏာပိုင်တို့ကပြောပါတယ်။စီချွမ်းပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အတွင်းပြင်အား 6.8 မဂနီတုရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးဂန်စီတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအများအပြားပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့ညပိုင်းအထိလူ25ဦးပျောက်ဆုံးနေဆဲဖြစ်ကြောင်းရှာဖွေကယ်ဆယ်ရေးဆောင်ရွက်သူတွေရဲ့ပြောကြားချက်ကိုနိုင်ငံပိုင် CCTV သတင်းကဖော်ပြပါတယ်။မိုးတဲထန်နေပြီးမြေပြိုကျနိုင်တဲ့အန္တရာယ်ကြောင့်အသက်ရှင်ကျန်ရသူတွေကိုရှာဖွေရေးနဲ့တေဆုံးသူရုပ်အလောင်းတွေရှာဖွေရေးမှာအခက်အခဲဖြစ်ရပြီးဒေသခံတချို့ကလည်းယာယီခုလုံရေးစခန်းတွေကိုပို့ဆောင်ထားရပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ52ချိန်မြောက်ညီလာခံမှာတင်သွင်းခဲ့တဲ့အစဉ်ခန်းစာတစောင်မှာတော့ကမ္ဘာဒေသဆောင်ကလူ့အခွင့်အရေးချိုးဖောက်မှုတွေစိုးရိမ်စရာတိုးလာနေတာကိုမိမောင်းထိုးပြသွားသလိုငြိမ်းချမ်းရေးအဖြစ်ရှာမှာတော့မျှော်လင့်ချက်ရောင်းကြည့်အနည်းငယ်ပဲတွေ့နေရပါတယ်။ကုလသမဂ္ဂရုံးဆိုင်ရာဂျီနီဘာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါမယ်ရှင
်။ကမ္ဘာတဝန်းကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာမပြေဆုံးနိုင်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပိတ်မိနေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေရဲ့အခက်အခဲအကျအတဲတွေကိုကုလသမဂ္ဂယာယီလူ့အခွင့်အရေးမဟာမင်းကြီးနာဒါအယ်နာရှစ်ကမိမောင်းထိုးတင်ပြသွားပါရယ်။ဘာကီနာဖာဆို၊ဘရွန်ဒီ၊ဘိုအာဖရိကသမရနိုင်ငံနဲ့မာလီနိုင်ငံအပါအဝင်အာဖရိကတိုက်နိုင်ငံအတော်များများမှာလူ့အခွင့်အရေးအခြေအနေတွေပိုမိုဆိုးဝါးလာနေတာကိုလည်းအလေးပေးပြောကြားသွားပါရယ်။အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသမှာနှစ်နှစ်နီးပါးကြာလာပြီဖြစ်တဲ့နိုင်ငံရေးအချက်အတဲတွေပြည်လည်နိုင်ရေးမှာလည်းမျိုးလင့်ချက်အနှဲငယ်ပဲရှိနေတာကိုယာယီမဟာမင်းကြီးအယ်နက်ရှစ်ကအလေးပေးပြောကြားသွားပါရယ်
။ Following the recent resumption of hostilities in northern Ethiopia, I am encouraged by the announcement.
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေလက်တလောပြန်လည်ပေါ်ပေါက်လာတဲ့နောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့နဲ့အာဖရိကသမ္မတကကမ္မကထပြုဆောင်ရွက်ပေးနေတဲ့လင်းနဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အဆင့်အင့်ရှိပါတယ်ဆိုပြီးတီဂရိတ်အာဏာပိုင်တွေမနေ့ကကြီးညာလိုက်တဲ့အပေါ်အားတက်မိပါတယ်အကြမ်းဖက်မှုအလုံးထောက်ရရက်ဆိုင်ကြဖို့သက်ဆိုင်သူအလုံးကိုကျမတိုက်တွန်းပါတယ်အပြုသဘောဆောင်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးစကားဝိုင်းလဲစတင်တင်ပါတယ်
ဟေဒီနိုင်ငံကလက်နက်ကင်ခိုင်အုပ်စုတွေရဲ့ပြင်းထန်ရက်စက်တဲ့အကြမ်းဖက်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းယာယီမဟာမင်းကြီးကအချိန်ပေးတင်ပြခဲ့တာပါ။ဟေဒီနိုင်ငံတွင်အကြမ်းဖက်မှုတွေကြာဆင်းသွားအောင်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းကူညီကြဖို့လဲသူကတိုက်တွန်းတောင်းဆိုသွားပါတယ်။တရုတ်နိုင်ငံထဲကဝီကာမော့စလင်နဲ့အရေးလူ့အခွင့်အရေးကောင်စီမှာအထူးအစီအစဉ်တရက်အနေနဲ့ဆွေးနွေးတိုင်ပင်ကြဖို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုတာတွေပို့ပြီးတော့ကျေလောင်လာနေချိန်မှာပဲဝီဂါလူနဲ့စုမွတ်စလင်သက်တမ်းကျော်ကိုပညာပေးစခန်းတွေမှာတရုတ်အစိုးရကထိမ့်သိမ်းထားတဲ့လှုပ်ရွက်ကိုတော့ယာယီမဟာမင်းကြီးကသဘောလောက်သားပြောဆိုသွားပါတယ
်။ On 31 August, my office published its assessment of human rights concerns.
တရုတ်နိုင်ငံတည်းကကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျန်းဒေသနေဝီဂါမွတ်စလင်တွေလူ့အခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စတွေအပေါ်စမ်းစစ်သုံးသပ်ချက်တွေကိုဩဂုတ်လ31ရက်နေ့မှာကျမရုံးကပုံနှိပ်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတဲမှာအစိုးရနဲ့အခြားပါဝင်ပတ်သက်နေသူတွေအတွက်လည်းအကြံပြုတင်ပြချက်တွေပါဝင်ပါတယ်
။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တက်ခတ်နေတဲ့ကိစ္စမှာတော့ယာယီကော်မရှင်နာမင်းကြီးအယ်နက်ရှစ်ကပို့ပြီးတော့ပြင်းပြထန်ထန်ဝေဖန်ပြောဆိုသွားတာပါ
In the Russian Federation The intimidation, restrictive measures and sanctions against people
voicing opposition to the war. Russia ngamaro Ukraine se po po san chin ne tu re thailan chaw lan aw lout da kan tat chauk che da ri ha phwe si au chauk pong ga amak khan pe tha de a che kan lut lak khwin ni chu phaw khan ya da phit par de tadin thauk de ko phi a pe da internet line dwe facebook phyat taw da ne tadin media dwe ko ni bhaw song ne ti phyan ni da ha media pluralism ဆိုတဲ့ဘဟုဝါဒနဲ့မကိုက်ညီသလိုလွတ်လပ်စွာသတင်းအချက်လက်ရယူခွင့်ဆိုတဲ့အခွင့်အရေးတွေချိုးဖောက်ခံရတာလည်းဖြစ်ပါတယ်
။ယူကရိန်းစစ်ပွဲတွေအဆုံးမတက်သေးသလိုအရက်သားပြည်သူတွေလည်းစစ်ဘေးဒဏ်ကိုဆက်လက်ရင်ဆိုင်နေရတယ်လို့လည်းယာယီမဟာမင်းကြီးကပြောဆိုသွားပါတယ်။စစ်ပွဲရဲ့အကျိုးဆက်ကလူမှုစီးပွားအပေါ်ဆိုးဝါးစွာတက်ရောက်မှုရှိနေတာကိုလည်းယာယီမဟာမင်းကြီးကထောက်ပြပြောဆိုခဲ့တာပါ။ယူကရိန်းစစ်ပွဲကြောင့်လောင်စာဆီတွေအကြီးအကျယ်ပြက်လက်မှုနဲ့ရင်ဆိုင်နေရသလိုပဲကမ္ဘာအစင်းရဲဆုံးနိုင်ငံတချို့မှာဆန္ဒရိက္ခာမလုံလောက်တာတွေဖြစ်လာတယ်လို့လည်းပြောဆိုသွားတာပါယူကရိန်းစစ်ပွဲကြောင့်ပေါ်ပေါက်လာရတဲ့ထိခိုက်ပျက်စီးမှုတွေအကြောင်းညီလာခံမှာဆက်လက်ဆွေးနွေးသွားမယ်လို့လည်းယာယီမဟာမင်းကြီးကပြောဆိုသွားပါတယ်
နန်းလောင်ပြောပြပေးခဲ့တာပါရှင်ခုတော့ဗြိတိန်ပြည်မကြီးခွယ်လွန်မှုအောက်မေ့ဂုံပြုအခမ်းအနားတွေအကြောင်းကိုတလက်တင်ပြပေးပါမယ်ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ခွယ်လွန်သွားတဲ့အတွက်ဩစတြေးလျနိုင်ငံမှာဝန်ထမ်းချင်းအခမ်းအနားတွေကျင်းပကြပါတယ်စီမင်းခံဘုရင်စနစ်အရာပြည်မကြီးဟာဩစတြေးလျနိုင်ငံရဲ့အုတ်ဆောင်လည်းဖြစ်ခဲ့ပါတယ်ဆစ်ဒနီကနေဖီမာစာသတင်းဆောင်ပါပေးပို့လာပါတယ်ကိုစောမှုကျော်ပြောပြပေးပါမယ်ရှင
်ဗြိတိန်မကြီးအဲလစ်ဘက်ဟာဩစတြေးလျနဲ့ယင်းဤကျောင်းဝင်မှုရှိသူဖြစ်ပါတယ်။သူရဲ့ရှေ့လျတဲ့နန်းသက်တလျှောက်ဩစတြေးလျကို16ကြိမ်လာရောက်လက်ပတ်ခဲ့ပါတယ်။ဩစတြေးလျရဲ့ပြည်내အားလုံးကိုသူတွားရောက်လက်ပတ်ခဲ့ပါတယ်။2000ပြည့်နှစ်ကလာရောက်လက်ပတ်စဉ်မှာသူစိတ်ထဲမှာဩစတြေးလျနဲ့သက်ဆိုင်သူတယောက်လိုခံစားရတယ်လို့ပြောဆိုခဲ့ပါတယ်။ဩစတြေးလျကိုလည်းတန်တန်ယူသားပြီးဖန်တီးမှုရှိတဲ့မြေလို့သူပုံဖော်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းကဩစတြေးလျဝန်ကြီးချုပ်အန်တိုနီအာဗနီစ်ကပြောဆိုရာမှာဩစတြေးလျမှာရည်ကြီးမှုတောမိလောင်မှုတွေအပါအဝင်တဘာဝဘေးအန္တရာယ်တွေအခက်အခဲအကြက်တဲတွေနဲ့ရင်ဆိုင်ရာတိုင်းဘယင်မာကြီးဟာစာနာစိတ်ဂျင်နာစိတ်နဲ့ဩစတြေးလျအတွက်အစွမ်းကုန်ကူညီခဲ့တယ်လို့ပြန်ပြောင်းပြောဆိုခဲ့ပါတယ်အပြန်အလှန်လေးစားမှုရှိကြတယ်လို့လည်းဝန်ကြီးချုပ်အာဗနီစ်ကပြောဆိုပါတယ်
It was clear Her Majesty had a special place in our hearts and we
ဘုရင်မကြီးဟာကျွန်တော်တို့နှလုံးသားထဲမှာရှိနေတယ်လို့ပဲဘုရင်မကြီးရဲ့နှလုံးသားထဲမှာလည်းကျွန်တော်တို့ရှိနေတယ်ဆိုတာရှင်းပါတယ်တိုင်းပြည်စူးစီးညီညွတ်တိုးတက်အောင်လှုပ်ဆောင်ပေးခဲ့တဲ့သူတယောက်ဆုံးရှုံးသွားပြီလို့ UK ကပြည်သူတွေခံစားရတယ်လို့ Australia နိုင်ငံသားတွေလည်းထပ်တူခံစားရပါတယ်ဘုရင်မကြီးပြောခဲ့တဲ့စကားဖြစ်တဲ့ One Nation ပူဆွေးမှုဟာချစ်ချင်းမြတ်တာအတွက်ပေးဆက်ရတဲ့တန်ဖိုးတစ်ခုပါဆိုတဲ့စကားနဲ့ပဲပြန်လည်ဖြည့်သိရမှာပါ
1954ခုနှစ်မှာဘုရင်မကြီးလာရောက်တာဟာပြည်သူ့ရှာမင်းတပါအနေနဲ့ပထမဆုံးအကြိမ်ဩစတြေးလျကိုလာရောက်ခဲ့တာဖြစ်ပါတယ်အဲ့ဒီတုန်းကခမ်းမန်းကြီးတိုင်းပြည်လူဦးရေရဲ့80ရာခိုင်နှုန်းလောက်ထွက်ပြီးကြိုဆိုခဲ့ကြပါတယ်ဩစတြေးလျမှာသူ့အပေါ်သဘောကျနှစ်သက်မှုဟာအတွန့်ရှည်ခဲ့သလိုသူ့ကွယ်လွန်တဲ့အခါမှာလည်းဝမ်းနည်းပူဆွေးသူတွေအများကြီးရှိပါတယ်
Yes, sad news. Sad news is playing part of our lives forever.
ဟုတ်ပါတယ်။ဝမ်းနည်းစရာသတင်းတစ်ခုပါ။သူကကျွန်တော်တို့ဘဝထဲမှာအမြဲရှိနေမှာပါ။အားလုံးအတွက်ဝမ်းနည်းစရာသတင်းပါ။အားလုံးကသူ့ကိုကာရဝပြုကြမှာပါလို့ဩစတြေးလျနိုင်ငံသားအမျိုးသားတူကပြောဆိုသွားတာ
ပါ။ Very sad day. Rest in peace to the royal family.
လူဝမ်းနည်းစရာကောင်းတဲ့နေ့ပါ။အေးချမ်းစွာအနားယူပါ။မိသားစုနဲ့အတူထပ်တူဝမ်းနည်းပါတယ်သူဟာအလွန်ထူးချွန်တဲ့အမျိုးသမီးတူဖြစ်ခဲ့ပါတယ်
။နောက်ထပ်အမျိုးသမီးတူကလည်း
She was very stoic. She did everything.
သူဟာလောကဒဏ်ကိုကြံ့ကြံ့ခံနိုင်သူဖြစ်ပါတယ်။သူမှန်တဲ့ထင်တာအားလုံးကိုလှုပ်ဆောင်ခဲ့သူပါလို့ပြောဆိုခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာလည်းဝန်ကြီးချုပ် Jacinda Ardern ကပြောဆိုရမှာဘုရင်မကြီးဟာအလွန်ထူးခြားတဲ့အမျိုးသမီးတူဖြစ်ပြီးသူ့ကိုကျမတို့ရဲ့ဘုရင်မကြီးလို့ခေါ်ခွင့်ရတာအလွန်ကံထူးတာပါပဲလို့ပြောဆိုခဲ့ပါတယ်။ဘုရင်မကြီးအဲလစ်ဘက်ဟာနယူးဇီလန်နဲ့ဩစတြေးလျကိုပထမဆုံးတွားရောက်ခဲ့တဲ့ဗြိတိရှမင်းဆိုးယာစာတဦးဖြစ်ပါတယ်။နှစ်နိုင်ငံလုံးဟာဗြိတိရှကိုလိုနီဟောင်းနေဖြစ်ပါတယ်။စီမင်းခံဘုရင်စနစ်ကျင့်သုံးပြီးဘုရင်မကြီးဟာတိုင်းပြည်ရဲ့အုပ်ဆောင်ဖြစ်ပါတယ်။ဘုရင်မကြီးရဲ့ဇာပဒအခမ်းအနားကိုနှစ်နိုင်ငံလုံးကတာဝန်ရှိသူတွေတက်ရောက်ကြမှာပါ။နယူးဇီလန်မှာရှိတဲ့အများပြည်သူဆိုင်ရာအစအဦးတွေမှာ အလံတဝက်လွှင့်တူထားမှာပါ။အော်စတြေးလျမှာလည်းစစ်တနီတရားကြီးနဲ့ပြည်ထောင်စုလွှတ်တော်အစအဦးတဲ့အပါအဝင်နိုင်ငံအနှံ့အလံတဝက်လွှင့်တူထားမှာပါ။အော်စတြေးလျကင်ဘာရာမြို့မှာတော့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနိုင်ငံရေးခေါင်းဆောင်တွေကဘီယင်မာကြီးကြောက်ရုံမှာလွမ်းသူပန်းငွေချခဲ့ကြပါတယ်။ဘီယင်မာကြီးရဲ့ပုံသူကိုလည်း1983ခုနှစ်ကဖွင့်လှစ်ခဲ့တဲ့နာမည်ကျော်စစ်တနီကားဆက်ယုံကပိတ်ကားပေါ်မှာပုံဖော်ထားမှာဖြစ်ပါတယ်
။ကိုစောမိုးကျော်ပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေနဲ့ဆစ်ဆောင်ရဲ့အရေးသတင်းဆောင်မတွေကိုလည်းတလှည့်တင်ပြပေးပါမယ်။စစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်ခြေရာတွေကနာမကျန်းဖြစ်သူတွေမျိုးပေါ်မှာဆေးဝါးတက်ရောက်ကုသဖို့အခက်အခဲတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဆေးကုသဖို့အသေးစိတ်စစ်ဆေးခံရတာတွေရှိတယ်လို့ဆေးဝါးတွေလည်းအလွယ်တကူသဲဆောင်ခွင့်မရတဲ့အကြောင်းလည်းပြောကြပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်ကစစ်ပေးဆောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစောဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
စစ်တပ်ဖက်ကလည်းမြေရှင်းလင်းရေးထိုးစစ်ဆင်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွင်လေကြောင်းကနေပါဒေသခံကာကွယ်ရေးတပ်တွေကိုပစ်ကတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံနေအိမ်တွေမိလောင်ပျက်စီးဆုံးရှုံးခဲ့ရသလိုထောင်ထဲချတဲ့ဒေသခံတွေတောတောင်နေတဲ့တင်းရှောင်နေကြရတာပါစစ်ပေးရှောင်နေထဲမှာတက်ကြီးရွယ်အိုနာမကျန်းနေပါဝင်ပြီးနီးစပ်ရာမြို့ပေါ်ကိုဆေးဝါးတက်ရောက်ကုသမယ်ဆိုရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးမှုတွေအပြင်ဖမ်းဆီးမှာကိုစိုးရင်ရတဲ့အတွက်အဆင်ပြေသလိုကုသနေရတယ်လို့မြောင်မြို့နယ်မှာစစ်ပေးရှောင်တွေကိုကူညီပေးနေသူတဦးကပြောပါတယ်
ဘုမသွားပြီးကူရမယ်ဆိုလို့ချင်းတော့အခက်အခဲဖြစ်တယ်ဗျ။ဟိုမျိုးပေါ်တယ်မှာချိုးကြတော့လေဟိုမျိုးပေါ်မှာတော့ကူရမျိုးပေါ်မှာသွားပြီးတော့ကူလို့ချင်းအခန်းခံမှာမျိုးရည်မျိုးခန်းခံမှာမျိုးဖြစ်တာမျိုးရည်လို့ဆိုလို့ကြောက်တော့တော့ဘာလို့ဆိုတော့ကြီးရမှာရှိတဲ့အဲတော့ဒီ next month နေပေါ့ကျွန်တော်ဒီစီစီအားနေပဲကူကြတာများလားပေါ့ဗျ။ဟုတ်စစ်တပ်စီရမှုတွေမျိုးဝတ်တမ်းကြီးဆိုရင်စစ်တပ်စီရမှုတွေလုပ်တယ်ဗျ။လုပ်လို့ကျွန်တော်ပြောတော့မတင်ငါရင်ဖမ်းတယ်ဖမ်းလို့ရင်တော့ငွေတောင်းတယ်။အဲလိုမျိုးပေါ့။တော်တော်များများပြောတော့လည်းမဆန်မရှိတော့ပြန်ကြီးရမှာစိုးရမျိုးတွေမျိုးတွေဆိုပြီးတော့မသွားကြတာပေါ့ကုကြဘူးပေါ့။အဲမျိုးဝတ်သွားပြီးတော့မကူခုဒီကျွန်တော်ဒီနေမှာကျွန်တော်မျိုးဝတ်သွားပြီးကုတယ်ဘယ်လိုဆိုတော့တော့မရှိကြဘူး။
စကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့နေမြေရှင်းလင်းတဲ့ကာလမှာအိမ်ပေါင်း1000ကျော်မိလောင်ဆုံးရှုံးခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ပေးရှောင်ရွာသူရွာသားတွေလည်းထောင်ထဲချီရှိနေပါတယ်။စစ်ကောင်စီဘက်ကတော့အရတားတွေရဲ့လူနေအိမ်ခြေတွေကိုသူတို့မိမရှို့တဲ့အကြောင်းနဲ့အရတားတွေကိုထိခိုက်နှိမ့်နှံအောင်မလုပ်တဲ့အကြောင်းပြောဆိုနေပါတယ်။အလားတူပဲမကွေးတိုင်းမှာဆိုရင်ဖျားနာတဲ့ဒေသခံရွာသူရွာသားတွေအတွက်ဆေးဝါးကုသဖို့အခက်အခဲတွေရှိနေပါတယ်။မကွေးတိုင်းဂံကောမြို့နယ်နန်းခါကျေးရွာမှာဆိုရင်စစ်ပေးရှောင်ရွာသူရွာသားတွေတောတောင်တွေထဲမှာပဲနေထိုင်နေကြရပါတယ်။ဆေးဝါးကုသဖို့အခက်အခဲတဲ့အပြင်ဆေးဝါးဝယ်ယူရာမှာလည်းစစ်ကောင်စီရဲ့တင်းကြပ်စွာစစ်ဆေးတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။ဆေးဝါးလည်းကအခုဂံကောမြို့ကလည်းဝယ်လို့ရှိရအောင်ပြ။ဒါမှမဟုတ်ကလေးတွေကလည်းပါရတဲ့ရတဲ့မှာပြည်သူကြီးတွေပါလေဟောဟန်တာဝေကိုကားလေးဈာမဆန်းနေတယ်ကျွန်တော်အဲ့ဒီကံတွာလာရစံလုံးလုံးမရဘူးကြနည်းနည်းလေးရာစုဘယ်ဟိုချင်းစစ်တို့ဒီကိုကျင်းလို့ဝယ်လွန်ဆုံးဝယ်လားနှစ်ကြသုံးကြလောက်ပဲရတာပေါ့ဟိုလိုကြီးအများကြီးဝယ်လို့မရဘူးအဲဆိုတော့သူတို့အများလွန်းတင်းတော့တာလေအဲ့လိုမျိုးပြည်သူကြီးထောက်ပံ့ရတာအများလို့ဆိုဆန်းတာလေကျွန်တော်ဆရာတော်ဖရာကြီးရဲ့ဖွင့်ထားတဲ့အခမဲ့စေကံလစ်ပံတော်မှာဖွင့်ထားတဲ့စေကံမှာလည်းသူကဖိုင်ကြီးမှာဒီနိုင်ပါလေတက်ပြီးမိစုရာလို့လောလာတယ်အဲ့ခြေကလည်းပါအတုံးကြီးကြီးလို့မရတော့ကျွန်တော်တို့ဒီခေတ်ကမှာဆေးဝါးကုသမှုခုလာတိုင်းမှာတော်တော်ခက်ခဲတယ်ရပုံလို့ပဲ
နန်းခါရွာကစစ်ဆောင်နေဟာတောတောင်နေတဲ့တင်းဆောင်နေရပြီးအသက်ကြီးရင်သူတွေဟာပင်ပန်းနဲ့တန်းတွေကြောင့်တေဆုံးရတာတွေလည်းရှိသလိုတောတောင်နေထဲမှာအစိတ်ရှိတဲ့ဝါတွေကြိုက်ခံရတာကြောင့်တေဆုံးတာတွေလည်းရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်စစ်စေးရေးဂိတ်တွေမှာဈေးဝယ်ကားတွေကိုစစ်တပ်လုံခြုံရေးတပ်ဖွဲ့တွေအသေးစိတ်စစ်ဆေးပြီးအစားအစာတွေနဲ့ဈေးဝါတွေကိုအကန့်အသတ်နဲ့ပဲတည်ယူခွင့်ပြုတာကြောင့်လဲနာမကျန်းဖြစ်သူတွေအတွက်ဈေးဝါကုသဖို့အခက်အခဲဖြစ်နေရတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်ပြည်တွင်းစစ်ဆောင်တွေအတွက်ဘန်ကောက်ကလှုပ်ရှားမှုတစ်ခုကိုလည်းတင်ပြပေးလိုပါတယ်ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များတင်မာပြီးခဲ့တဲ့တောက်ကြံညကချင်းပတဲ့မြန်မာနိုင်ငံကစစ်ပေးရှောင်ဒုက္ခသည်တွေရေးဆွဲတဲ့ပကြီးပြပွဲမှာပကြီးကားတရာစင်ချုံနိုင်ပိုင်းအတွင်အလုံးရောင်းလိုက်ရပါတယ်။နေဆက်ကိုထွက်လာတဲ့လူငယ်တွေကလေးတွေထဲမှာပကြီးအမှုပညာနဲ့ပတ်သက်လို့ထက်မြက်ထူးချွန်သူတွေအများပြပါတယ်လို့လည်းပြပွဲစီစဉ်သူတွေကပြောပါတယ်။ပကြီးကားရောင်းရငွေတွေကိုတော့ပြည်တွင်းအိုးမဲ့အိမ်မဲ့စစ်ပေးရှောင်ကြရတဲ့ ITP ဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအတွက်ပေးလှူမှာဖြစ်ပါတယ်။ဦးသိန်းထိုင်ဦးဘန်ကောက်မြို့တော်ကနေသတင်းပေးပို့ထားပါတယ်ရှင်။
ခိုင်မြန်မာနယ်စပ်ပြည်တွင်းအုံမဲ့အိမ်မဲ့ဆေးဘေးရှောင် IDP တွေရဲ့ဒုက္ခသည်စခန်းအတွင်းကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ချင်းနေပျောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်ဆိုတဲ့နာမည်နဲ့ဆွေးနွေးပွဲကျင်းပသလိုဒုက္ခသည်တွေကိုယ်တိုင်ရေးဆွဲတဲ့ပကြီကားတွေနဲ့ပြပွဲကျင်းပတာပါ NUG မျိုးသားညီညွတ်ရေးအစိုးရအဖွဲ့အမျိုးသမီးကလေးသူငယ်နဲ့လူငယ်ရေးရာဝန်ကြီးဒေါ်စုစန္နာလတ်လတ်စိုးကလည်းအမှုပညာရှင်တယောက်အနေနဲ့ရောဆွေးနွေးပွဲမှာအွန်လိုင်းကနေပါဝင်ဆွေးနွေးပါတယ်ထိုင်းမြန်မာနယ်စပ်က IDP စခန်းတွေရဲ့အခြေအနေကိုသူကရှင်းပြပါတယ
် So when we teaching
ကျမတို့ကလေးတွေကိုပကြီးအမှုပညာသင်ပေးတဲ့အချိန်လေးမှာစစ်လေရင်နေရောက်လာလို့ဘုံကိုကျင်းတဲ့ဝင်ပြေးရတဲ့အခါတွေရှိသလိုတောအုပ်ထဲကိုပြေးခဲ့ရတဲ့အချိန်လေးလည်းရှိပါတယ်ပကြီးတင်တန်းတွေကမချောမွေ့ခဲ့ပါဘူးဒါပေမဲ့လည်းကျမចောင်းသားတွေထဲမှာအမတန်ထက်မြက်ထူးချွန်တဲ့အမှုပညာရှင်တွေပါလာတာကျမသတိထားမိပါတယ်
ဒီပကြီးပြပွဲကရောင်းရငွေတွေကိုနေဆက်ကဒုက္ခသည်စခန်းကကလေးငယ်တွေအတွက်အကူအညီပေးဖို့ဖြစ်တဲ့အကြောင်းကြေညာထားပါတယ်။ပြပွဲမှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် IDP စခန်းအတွင်းကအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးသွားခဲ့တဲ့မှတ်တမ်းတွေဗီဒီယိုကိုလည်းပြသပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားစစ်ဘေးရှောင်ပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ IDP ဒုက္ခသည်တွေရဲ့အခြေအနေကို KNY မြို့သမီးအဖွဲ့ကမော်ဖရေးမာကအွန်လိုင်းကနေအခုလိုရှင်းပြပါတယ်။
အာလေကြောင်းတက်ခိုင်းရင်းနဲ့ကျမတို့ဖူဆိုမြို့နယ် IDP ခတ်မှာဆိုလို့ရှိရင်အာတာမီနယ်ရောက်တခါတည်းဟိုတည်ဆုံသွားတယ်ကြံခဲ့တဲ့မိသားစုတွေဆိုလို့ရှိရင်လည်းတော်တော်လေးနဲ့စိတ်ဓာတ်ရရကြတယ်ပေါ့နော်ဆိုတော့ဟိုလိုက်ကော်မှာဆိုလို့ရှိရင်လည်းအရင်တလကပဲဟိုတစ်ဆက်ထက်မှ IDP ကမ်းမှာဆိုလို့ရှိရင်လည်းလေရင်နဲ့လာကျဲပြီးတော့မှကလေးတွေလည်းစတိအကြောင်းမှာဟိုဗာလဲကြောင်တဲ့ရင်နဲ့ထိတ်လာတဲ့ကိစ္စတွေလည်းအလုံးမြေတွေးပြီးဖြစ်မြင်လို့ကျမယူကြည့်တယ်အဲ့မှာဆိုလို့ရှိရင်လည်းတစ်ခါတည်းဟိုတည်ဆုံသွားတဲ့မြို့သားတွေလည်းရှိရပေါ့နော်ဆိုတော့အာကြည့်ရမယ်ဆိုလို့ရှိရင်တော့ဟိုစစ်ကောင်စီတွေကဒီလိုမျိုးစည်ရစဘိုးမှုကျွလို့တဲ့ရွယ်ချက်ရှိရှိကျမတို့ရဲ့ပြည်သူလူထုရှိတဲ့နေရာမျိုးတို့သူတို့တိုက်ခတ်တယ်ပေါ့နော်ဆိုတော့ဥမာဗာရာကြီးအကြောင်းမှာတွန်းနေထိုင်တဲ့လူထုတွေနောက်ပြီးတော့မှ IDP ခန့်မှာနေထိုင်တဲ့လူထုတွေတစ်ဆက်တည်းမှာရွာတွေမှာတွန်းနေတဲ့အချိန်မှာဆိုလို့ရှိရင်လက်ဒါကလက်နေကြီးကိုသူတို့ရှိတဲ့နေရာကနေပြည်တာမျိုးတွေပေါ့နော်ရတပ်ပြည်တာမျိုးဆိုလို့ရှိရင်တစ်ခါတည်းဟိုမတန်ဆွားဖြစ်သွားတာမျိုးပြီးလို့ရှိရင်အသေးရှင်ရင်းနဲ့တည်နေတယ်လို့မျိုးလည်းအများကြီးကျွန်တော်တို့ကဒီနေမှာဒီဟာမျိုးတွေခံစားရတဲ့နေထားမျိုးကျမတို့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်စီတပ်တွေကသူတို့ဒီမြို့ပေါ်မှာပဲသူတို့ကနေနိုင်တယ်သူတို့ဟိုထွဲပြီးတော့မှခရီးထွက်တာမျိုးတွေမလုပ်နိုင်တော့သူတို့တွေကတားထဲမှာရှိပြီးတော့မှလင်းနေကြီးကိုခုနပြောတဲ့ IGP ရှိရနေရလူထုရှိတဲ့နေရာသူတို့ပြစ်တယ်တစ်ဆက်ထဲမှာပဲမြို့ပေါ်မှာတွေပဲဖြစ်ဖြစ်တချို့ရွာတွေမှာသူတို့မိုင်းထောင်ထားတယ်ပေါ့နော်ဟိုလူထုသွားလာများတဲ့နေရာတွေသူများ OA ရဲ့အဝေးထွက်တွေမှာဆိုလို့ရှိရင်အတော်အများဆုံးသူတို့ထောင်ထားတဲ့မိုင်းတွေကလူထုတွေကရိတ်ခါပြန်ယူတာမျိုးတွေအာသူတို့ရဲ့အခက်အခဲကြောင့်တစုံတစ်ခုပြန်ယူတာမျိုးတွေဆိုလို့ရှိရင်လည်းသူတို့မိုင်းထိပြီးတော့မှအာတည်ဆုံသွားတာမျိုးတွေမတတ်မဆွားဖြစ်သွားတာမျိုးတွေလည်းကျမတို့မှကရည်ဆိုင်နေရတယ်ပေါ့နော
်ညီမရေးစိတ်ဝင်စားသူတွေလာရောက်ကြတဲ့ပကြီးပြပွဲကိုဒုက္ခသည်တွေရေးကူညီပေးနေတဲ့ထိုင်းမြန်မာနယ်ခြားစည်စနာဝန်ထမ်းလုပ်ကိုင်နေတဲ့ People Empowerment Foundation လို့ဖွဲ့စည်းတဲ့ကူညီပံ့ပိုးဆောင်ရွက်ပေးခဲ့တာပါပြပွဲစီစဉ်သူထိုင်းနိုင်ငံသူတူဖြစ်တဲ့နတ်တီအော်ရဝီတမ်မီဆန်က VOA ကိုခုလိုရှင်းပြပါတယ
် As far as I know a lot of them have lost their homes a lot of
them ဒီမှသိရတဲ့လောက်သူတို့တွေကအတော်များများသူတို့နေအိမ်တွေဆုံးရှုံးသွားခဲ့ရတယ်သူတို့မိသားစုတွေလည်းဆုံးရှုံးသွားကြရတယ်အနာဂတ်တွေပျောက်နေကြရတယ်ဒါကြောင့်လေ IDP စခန်းတွေမှာလာနေပြီးဒီမှာပဲပညာဆက်တင်နေကြရတယ်ဒီပကြီးကားတွေအားလုံးက IDP စခန်းထဲရောက်လာတဲ့ကလေးငယ်တွေစေကျော်တက်အရွယ်ရေးဆွဲခဲ့တဲ့ပကြီးကားတွေပ
ါတချိန်စစ်နယ်လက်နက်ကိုင်ပဋိပက္ခတွေမရှိတော့တဲ့အခါသူတို့မျှော်မှန်းထားတဲ့စိတ်ကူးရင်အနာဂတ်သူတို့နေထိုင်ခြင်းတဲ့ဘဝအတွေးတွေကိုပုံဖော်ထားတာဖြစ်ပါလေ။နေဆက်တနေရာစခန်းတွေမှာရေးဆွဲခဲ့တဲ့ပကြီးကားတွေကဘန်ကောက်မြို့ပေါ်ကိုရောက်လာခဲ့ပြီးပကြီးပြပွဲကတစဉ်တံပိုးထားမြန်မျိုးသူတွေဝယ်သွားခဲ့ကြပါလေ။ဒါပေမဲ့လည်းတချို့ပကြီးကားရေးဆွဲသူဖန်တီးသူအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ဒုက္ခသည်တွေကတချို့ကတော့အဆက်အသွယ်လုံးလို့မရတော့သလိုပဲရောက်တော့မှမသိတော့ဘူးလို့ပကြီးကားအောင်မှာရေးထားတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်သိထိုက်ဦးပ
ါဘန်ကောက်မြို့တော်ကနေဦးသိန်းထိုက်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ကင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ကြပါစေသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ13ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့သတင်းတောက်မှတ်စုအစီအစဉ်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသည်များနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုဇက်တိုင်နားဆင်ကြရပါမယ်ရှင်အခုတော့ကိုသားညွန်ဦးတင်ဆက်ထားတဲ့သတင်းတောက်မှတ်စုကိုနားဆင်ပါရှင်
ဒီမနက်ကမှဘူပန်ကနေပြီးတော့တက်မှတ်ထားတဲ့ဒေါ်လာဈေးနဲ့ပြင်ပပေါက်ဈေးမတန်တဆကွာဟနေတာနဲ့ကုစည်းနှုန်းတက်တာနောက်73စီဈေးနှုန်းတွေအပြောင်းလဲဖြစ်နေတာတွေဟာလုပ်ငန်းရှင်တွေနဲ့အခြေခံလူရန်းစားပေါ်မှာရိုက်ခတ်မှုတွေရှိနေပါတယ်အလွှာသီးသီးဟာဒီရိုက်ခတ်မှုတန်ကိုခံရတဲ့အကြောင်းဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်ရန်ကုန်ကနေပြီးတော့သတင်းပေးပို့ပါတယ်ကျွန်တော်တားညူပြောပြမှာပါငွေကြေးနဲ့ကုန်စည်နှုန်းမတိမကျအခြေအနေတွေပေါ်ပေါက်နေချိန်မှာဘူပန်ကနေပြီးတော့နိုင်ငံခြားသုံးငွေကြီးကြပ်မှုကုမ္ပဏီရဲ့ဆုံးဖြတ်ချက်နဲ့ဈေးကွက်ထက်ကိုအမေရိကန်ဒေါ်လာတန်း200ဖြစ်တင်းထောက်ပံ့ပေးမယ်ကြောင်းကြေညာပါတယ်။ဘူပန်ကထုတ်ပြန်ပြီးစက်တင်ဘာလ1ရက်နေ့မှာဓာတ်ဆီဈေးနှုန်းတွေကျပ်200လောက်ပြန်ကျပါတယ်။တရားဝင်မဟုတ်တဲ့ပြင်ပဈေးကွက်မှာတစ်ကြက်သားကိုကျပ်35သိန်းအထိရောက်နေတဲ့ရွှေဈေးကလည်း33သိန်းကိုပြန်ဆင်းလာပါတယ်။ဖုန်းမျိုးတင်သွင်းနေတဲ့လုပ်ငန်းရှင်တူကသူတို့အနေနဲ့အခုနောက်ပိုင်းမှာနိုင်ငံခြားငွေပေါက်ဈေးကိုတွက်ပြီးတော့ရောင်းချနေရတယ်လို့ VUE ကပြောပါတယ်။
အဓိကတော့ကျွန်တော်တို့ပြဿနာပါလဲဆိုမငြိမ်းနဲ့မတည်ငြိမ်းနဲ့တက်ကြည့်ကြစီစပြီးကြည့်တယ်ကျွန်တော်တို့ကပြည်နေနေတဲ့နေတိုင်းတက်နေတာတောင်မင်းတို့ကြီးညာတို့ဒီအဲ့လိုကြတော့ကျွန်တော်တို့က rate တက်မှတ်လို့မရအောင်အရင်တော့ဆိုရင်မောင်ဝူစံထားပြီးတော့တွက်ပြီးအခုဆိုသူ့စံထားတော့ဒေါ်လာနဲ့ပဲထားတယ်နောက်တစ်ခုဆိုလုံးဝအကြောင်းပြလိုက်တော့ရောင်းပြရတယ်ရှင်ရောင်းပြရတယ်ရှင်ကျွန်တော်တို့ကစက်မရောင်းတော့ဘူး
ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လစာငွေတွေကိုပြည်တွင်းလွှဲပြောင်းမယ်ဆိုရင်လမ်းစင်ရဘဏ်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးစွဲတာတွေကို21ရက်အတွင်းလွတ်လပ်လပ်လုဆောင်နိုင်တယ်လို့ဘူဘန်ကမိန့်ထုတ်ပါတယ်။ဒါပေမဲ့လည်းခွင့်ပြုထားတဲ့အချိန်တူတောင်းတာဘူဘန်ကတတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈေးကွာဟတာတွေကြောင့်တရားဝင်မဟုတ်တဲ့ဟွန်ဒီငွေနဲ့လဲတဲ့စနစ်ကိုပဲအသုံးများနေအောင်ပဲလို့ပြည်ပရောက်မြန်မာတချို့ကပြောပါတယ်။အရင်ကတည်းကဟွန်ဒီငွေလွှဲမှုတွေကိုအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကထက်ဒီငွေလွှဲတဲ့စနစ်ကိုပဲအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနေဆက်ကငွေလဲလုပ်ငန်းရှင်တူက view ကိုပြောပါတယ
်သူတော်ဝင်ပေါက်ဈေးနဲ့ပြန်မဈေးနဲ့လကူကလည်းကွာတယ်ဒါကူကတော့တားကွာပါပဲတော်ဝင်ပေါက်ဈေးနဲ့အလုံးမဖြစ်တော့ဘူးဟုတ်ကဲ့အစ်စ်စီအမေအမေပါညာပေါ့နော်ပါညာခရတန်နည်းနည်းလေးရှုပ်လို့ခင်ရတယ်ဟုတ်ကိုဘန်ကိုသွားပြီးတော့စီးရင်တွင်းပါတဲ့အချိန်ကန့်ကြာရေနော်
ဘူဘန်ကတတ်မှတ်ထားတဲ့ဒေါ်လာဈေးနဲ့ပြင်ပပေါက်ဈေးမတန်တဆကွာဟနေတာကြောင့်ပြည်ပကရတဲ့လုခလာစာကိုဘူဘန်ရဲ့ရည်ညွှန်းငွေနဲ့အလဲခါမယ်ကိစ္စကိုလူအတော်များများရှောင်ကြလိမ့်မယ်လို့ပြည်တွင်းလုံငန်းရှင်တချို့ကသုံးသပ်ပါတယ်။ကြက်ငွေနဲ့ငွေကြေးငွေလေးလေးနှုန်းရည်ညွှန်းတန်ဖိုးကိုစစ်ကောင်စီကထိန်းချုပ်ထားပေမဲ့ပြင်ပဈေးကွက်မှာတော့မြန်မာကြက်ငွေကဆက်ပြီးတော့ကျဆင်းနေပါတယ်။ American Dollar နီးတူမြန်မာလုံငန်းရှင်တွေအများဆုံးကင်တွယ်သုံးစွဲနေတဲ့ထိုင်းဘတ်ငွေကလည်းမြန်မာငွေနဲ့လဲလှယ်တဲ့နေရာမှာဈေးကောင်းလာပါတယ်။တရက်တွင်ပြောင်းလဲနေတဲ့ထိုင်းဘတ်ငွေဈေးတွေကြောင့်လက်ကျန်တွေထုတ်မရောတော့ပဲအကြောင်းရက်ထားရတယ်လို့စပွားကြီးကုန်းအင်ဆောက်ပစ္စည်းရောင်းဝယ်လုပ်ငန်းရှင်တူကပြောပါတယ
်။ကျွန်တော်တို့ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်90နဲ့ဖြတ်ရတယ်။ညနေပိုင်းကျတော့95ဖြစ်သွားတယ်။မနေ့ကျတော့100ဖြစ်သွားတယ်။စစ်ကနာပါလဲဆိုတော့ရောင်းပြီးတော့ကျွန်တော်တို့ကဒါရိုင်းဘက်ကိုထိုင်းဘတ်ကိုအစီအဝေးရတာပေါ့။ကျွန်တော်ဒီဘက်ကနေပြည်သူ့ထပ်ပါပြီ။ဒါမှမဟုတ်မှညဝယ်တဲ့ခါကျတော့ rate ကအရင်ဟာပါပြီးတော့အဲ့လိုကြီးအဟိုင်းတွေလိုက်ပြီးတော့ကျောင်းလို့ရတယ်မဖြတ်တော့အဲ့တော့အကောင်းဆုံးကတော့မဝင်နိုင်တဲ့သူတွေနောက်ပြီးကျွန်တော်တို့လည်းကျောင်းကြီးရှုံးနေပြီးတော့ဒီကနေ့နားထားရတာအကောင်းဆုံးန
ော်ပြပဒေါ်လာပေါက်ဈေးအတက်ပတ်မှရှိနေပြီးတော့မြန်မာကျပ်ငွေတန်ဖိုးဟာကျဆင်းနေရတယ်ဒီလိုကွာဟမှုကြားမှာအခြေခံစားဝတ်နေရေးအတွက်ပုံမှန်သုံးဆွဲနေရတဲ့ငွေကြေးပမာဏကိုလည်းရှော့ချလာရပါတယ်ကျပ်ငွေတန်ဖိုးကျဆင်းလာတာကုန်ဈေးနှုန်းမြင့်တက်လာတဲ့ကြောင့်ဝင်ငွေထွက်ငွေကာမိအောင်လို့အတက်နိုင်ဆုံးချုံချံချွေတာနေရတယ်လို့ရန်ကုန်တိုင်းကမာရုံမြို့နယ်မှာနေတဲ့အင်ရှင်မတူကပြောပါတယ
်။ကိုကတစ်ပေါင်းလောက်အကက်ကင်ထားရင်ရှင်လေ။အညာစီဒီဝတာလေး50တာပေါ့နော်။ကျန်တဲ့အာရလေးနဲ့နောက်အပါလေးတစ်မျိုးပေါ့။တရက်ကနေရက်ကလောက်ကိုစီးသားရည်နဲ့စီးသားရည်နဲ့အသီးရည်ကိုစီးစီးရည်ကနေရောပေါ့။အဲ့အလိုမျိုးဝယ်ရတယ်။အခုကတော့တစ်ပေါင်းဆိုလို့အခုရောင်းလို့ရှိရင်ဘာမှမဟုတ်ဘူးလေ။ဥမာ50တာလောက်ရောင်းလိုက်ပြီးစံလမ်းမှန်ကြတော့စံကပြတ်တာလေ။ အဲ့ဒီကငါကတုံးတာပေါ့အလုံးလေးရောက်တာအခု950ရောက်တယ်အဲ့လိုမျိုးလေးစိုးတာလဲတော့ငါဒီစင်းတာစင်းတာပြီးတော့ကုန်ချော့ရတယ်ဒီမှာတက်ပြာကြည့်လဲဒီစိုးတာပေါ့နော်ဟိုကိုယ်ဒီဘုံဒီနေပေါ့နော်ဟိုကပြင်ထားပြီးတော့ဒရက်ထားတာပေါ့ဒရက်ထားတာတောင်းမအောင်စဉ်းစားတာပေါ့နော်ဒီလိုမျိုးငါဆက်ပြုတ်ကြတယ်အမှန်ပဲဧည့်သည်လားမသိဘူးတော်တော်ဆင်းရတဲ့အခြေအနေပေါ့နော်
ရှင်လုံးကတည့်တာအိမ်စည်းကငွေကျပ်1000လောက်တုံ့ကြပြီမဲ့အခု2000လောက်တုံ့တော့မှရတယ်လို့ပြောပါတယ်။ဒါအပြင်အလုတ်ကန်ခွန်းလန်းတွေရှားပါနေတယ်လို့တချို့ကဝင်ငွေနဲ့ပါပြီးတော့ထွက်ငွေပူတုံးနေရတာမို့လို့အခက်ကြုံလာရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဟာစီးရင်နှောင်းပါတယ်ဆိုပြီးတော့သတ်မှတ်ထားတဲ့အဆင့်အောက်မှာရောက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ကသတ်မှတ်ပါတယ်။ COVID ရောဂါကူးစက်မှုတွေနဲ့နိုင်ငံရေးချက်တဲတွေရဲ့ရက်ခတ်မှုလက်နက်ကိုင်ပိပခါတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အတွက်ကြောင့်လဲလူတွေတန်းနဲ့ချီပြီးတော့အငတ်ပေးရင်ဆိုင်ရနိုင်တာကိုနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြသတိပေးနေပါတယ်။ကုန်စည်နှုန်းကြီးပြင်းလာတဲ့ကြားမှာစီးပွားရေးလုပ်ငန်းတွေရပ်ထားပြီးတော့အလုပ်ကံရှားပါတာကြောင့်လဲလက်လုံလက်စားမိသားစုတွေရဲ့ရည်တည်ပိုးပြီးတော့ခက်ခဲလာနေပါတယ်။နိုင်ငံခြားငွေကြေးနဲ့မြန်မာကျပ်ငွေတန်ဖိုးကွာမှုရဲ့အကျိုးဆက်ကိုလူဒန်းစားအလွာတီးတီးအခုဆိုရင်ရင်ဆိုင်နေရတဲ့ကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်သားညိုလို့ပါ
ကိုတန်းညုံပြောပြပေးခဲ့တဲ့အပတ်စဉ်သတင်းတောင်မှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။စားနပ်ရိက္ခာနဲ့လောင်စာဆီဈေးနှုန်းတွေကြီးမြင့်လာမှုနဲ့အသုံးစရိတ်တွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဗန္ဒာရေးအကျက်အတည်းနဲ့ကြုံတွေ့နေကြရပါတယ်။တချိန်တည်းမှာပဲတခြားနိုင်ငံတွေကိုပြန့်နှံ့လာနိုင်တဲ့သရီလင်ကာနိုင်ငံရဲ့အကျွေးပြဿနာကြောင့်ကမ္ဘာမှာအထူးကငွေချေးသူတရုတ်ရဲ့အခန်းကဏ္ဍဟာစောင့်ကြည့်စရာကိစ္စသစ်တရဖြစ်လာနေပါတယ်။ VOA တရုတ်ဌာနရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။နိုင်ငံတကာဘိုဟိုဘန်တွေကငွေချေးဖောက်ပွားမှုကိုကန့်ကွယ်တဲ့အနေနဲ့အတွုံးနှုံးတွေကိုတိုးမြင့်လာတာနဲ့အတူကမ္ဘာတဝန်အကျွေးပြဿနာကပိုပြီးတော့ကြီးထွားလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကသတိပေးပါတယ်
We are faced with a combination of exogenous shocks
IMF ရဲ့စီးရင်စရာတွေအရဖွံ့ဖြိုးဆဲနိုင်ငံ38နိုင်ငံဟာလက်တလောအကျွေးပြသနာတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်ရပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဈေးကွက်ဖွံ့ဖြိုးလာနေတဲ့နိုင်ငံတွေရဲ့30ရာခိုင်နှုန်းလောက်ဟာအကျွေးပြသနာတက်နေပြီးဒါမှမဟုတ်လည်းအကျွေးပြသနာတက်ခံနေအခြေအနေဖြစ်နေတာပါအကျွေးပြသနာဖြစ်နိုင်တဲ့အခြေအနေတိုးလာတဲ့ကိစ္စဟာကမ္ဘာမှာထိတ်တန့်ငွေချေးသူတရုတ်အတွက်ဆန်းသတ်မှုဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းစီမံကိန်းဆိုင်ရာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကြောင့်အာဖရိကအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာအကျွေးပြစေပြီးဒီလိုအကျွေးပြနေတဲ့နိုင်ငံတွေကိုတရုတ်ဘက်ကပိုပြီးထိထိရောက်ရောက်ကူညီဖို့အနောက်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။သရီလင်ကာရဲ့အဖြစ်အပျက်ကသတိထားစရာတာရကတစ်ခုအဖြစ်စီးပွားရေးပညာရှင်တွေကရှုမြင်ကြပါတယ်။ကိုဗစ်ကပ်ရေးကြောင့်ခီးသွွားလုပ်ငန်းကဝင်ငွေကျပြီးတွင်းကုန်စည်းနှုန်းတွေတက်သွားတာနဲ့ရင်ဆိုင်ရတဲ့သရီလင်ကာနိုင်ငံကမေလအတွင်းမှာပဲအကျွေးမဆန့်နိုင်ဖြစ်ပြီးပြည်သူတွေအတွက်နေစဉ်လိုအပ်ချက်လဲမလုံမလောက်ဖြစ်ကနိုင်ငံမတည်မငြိမ်ဖြစ်စေခဲ့ပါတယ်အကျွေးများနေပြီးမူဝါဒပိုင်းဆိုင်ရာအကန့်အသတ်ရှိတဲ့နိုင်ငံတွေအနေနဲ့တော့နောက်ထပ်ဖိအားတွေချုပ်ရနိုင်ချောင်းနဲ့သရီလင်ကာကတာရကတစ်ခုဖြစ်ကြောင်း IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကအင်ဒိုနီးရှားက G20 အစည်းအဝေးပွဲမှာပြောဆိုခဲ့ပါတယ်။သရီလင်ကာနိုင်ငံအနေနဲ့လက်ရှိပြည်ပကျွေးမြီဒေါ်လာ35ဘီလီယံလောက်ရှိပြီးတရုတ်ကိုပေးရမယ့်အကျွေးက17ဘီလီယံရှိတယ်လို့လည်းပြောပါတယ်။သရီလင်ကာကိုပေးတဲ့တရုတ်ရဲ့အခြေခံအဆောက်အုံဆိုင်ရာချင်းငွေတွေကနိုင်ငံမှာနိုင်ငံရင်းနဲ့စီးပွားရေးပြဿနာတွေရဲ့အရင်းခံအကြောင်းရင်းတည်းဖြစ်တယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်။စာပိုင်းမှာသရီလင်ကာရဲ့နိုင်ငံခြားအရန်ငွေစပြီးတော့ပြက်လက်လာချိန်မှာနိုင်ငံရဲ့အကျွေးရှင်တရုတ်ကကျွေးဟောင်းဆက်ရေးကျွေးသစ်ထက်ချပေးဖို့ကန့်လန့်ခဲ့တာကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့
ဘာနာရေးအကူအညီရရေးကြိုးပမ်းဖို့ပြက်ကွက်ခဲ့တာလို့နီးစပ်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီး Wall Street Channel ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ်။ IMF ကပါကစ္စတန်ကိုဒေါ်လာသန်း4တောင်ချင်းငွေထောက်ပံ့မှုချထားပေးဖို့မကြခင်ကသဘောတူခဲ့တာပါ။ပါကစ္စတန်ဗဟိုဘဏ်အနေနဲ့နိုင်ငံအတွက်နောက်ထပ်2လအစားလောက်ပဲသွင်းကုန်အတွက်နိုင်ငံခြားအရန်ငွေကျန်းရှိတော်တာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာတော့လာအိုနဲ့ကမ်ဘောဒီးယားတို့ဟာမကြခင်မှာအကျွတ်ဆက်ရတော့မယ့်အချက်တင်းနဲ့ရင်ဆိုင်နေကြရပါတယ်။အာဖရိကမှာတော့ဇမ်ဘီယာ၊အီသီရိုးပီးယားနဲ့ချတ်နိုင်ငံတို့အပါအဝင်နိုင်ငံတချို့ဟာသူတို့အကျွေးတွေကိုပြန်လည်စီစဉ်နိုင်ဖို့ကြိုးစားနေကြပြီးအကြမ်းဖျင်းအဖြစ်တော့တရုတ်ကိုပေးရမယ့်အကျွေးများနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာအကျွေးပြဿနာအစပိုင်းကာလတွေအတွင်းဝင်ငွေနဲ့နိုင်ငံတွေရဲ့အကျွေးပြဿနာကူညီရေး G20 စီးပွားရေးအင်အားကြီးနိုင်ငံ20တို့က2020ပြည့်နှစ်အောက်တိုဘာလမှာမူပေါင်းတရက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့အဓိကငွေချေးသူတရုတ်ကပါဝင်မှုမရှိတာကြောင့်ဒီမူပေါင်းကလည်းအခုချိန်ထိသိပ်ပြီးထိရောက်မှုမရှိဖြစ်နေပါတယ်။သရီလင်ကာရဲ့အကျွေးကိစ္စပြန်လည်စီစဉ်ရေးမှာတရုတ်ဘက်ကတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့အမေရိကန်ဘန်ဒါယူဝင်ကြီးဂျင်းနဲ့ယယ်လင်ကပြီးခဲ့တဲ့သတင်းပတ် G20 စီဝေးပွဲမှာတိုက်တွန်းပါတယ်။ဒါဆိုရင်တရုတ်နဲ့သရီလင်ကနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့လည်းသူမကပြောပါတယ်
။ China is of course a very important creditor of Sri Lanka.
တရုတ်ဟာအရေးကြီးတဲ့ငွေချေးသူဖြစ်ပါတယ်။သရီလင်ကအနေနဲ့အကျွေးမဆက်နိုင်ဖြစ်နေပြီးတော့သရီလင်ကရဲ့အကျွေးတွေကိုပြန်လည်စီစဉ်ရေးတရုတ်ဘက်ကဆောင်ရွက်ပေးလို့တဲ့ဆန္ဒရှိမယ်လို့မျှော်လင့်ပါတယ်
။တခြားသောချင်းငွေချထားပေးသူတွေနဲ့အတူတရုတ်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးဂျော်ဂျီဘာကတိုက်တွန်းလိုက်ပြီးလက်ရှိချုံတွေ့နေရတဲ့အကျွေးပြဿနာကအချက်တဲ့ပြဿနာကြီးတရအဖြစ်ကိုပြောင်းလဲသွားမယ်ဆိုရင်တော့အရင်ဆုံးဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရမှာကတရုတ်ဖြစ်တယ်လို့လည်းသူမကသတိပေးထားပါတယ်။ကမ္ဘာ့ဘဏ်ရဲ့အဆိုအရ2022ခုနှစ်အတွင်းအစိုးရဆုံးနိုင်ငံတွေကအဆိုအရနဲ့ပုဂ္ဂလိကငွေချေးသူတွေထံဒေါ်လာ35ဘီလီယံအကျွေးဆက်ရမယ်အရင်းနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကျော်ကတရုတ်ရဲ့အကျွေးဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာဖရိကနိုင်ငံတွေရဲ့အဓိကငွေချေးသူကတရုတ်နိုင်ငံဖြစ်ပြီး2000ပြည့်နှစ်နောက်ပိုင်းမှာဒေါ်လာ160ဘီလီယံထိချင်းငွေချထားပြီးခဲ့ကြောင်းဘော့စတန်တက္ကသိုလ်သုတေသနကဖော်ပြပါတယ်။ငွေချေးမှုအများစုမှာတော့တရုတ်ကတခြားနိုင်ငံတွေကိုပေးတဲ့ချင်းငွေပမာဏကိုလူသိရှင်ကြားထုတ်ပြန်မှုမရှိပါဘူး။2019ခုနှစ်အထိနိုင်ငံပေါင်း152နိုင်ငံကိုတရုတ်ကချင်းငွေနဲ့ထောက်ပံ့ချေချထားမှု9000တဲကထက်ဝက်လောက်ကို IMF ဒါမှမဟုတ်လဲဝေါ်ဘန်တို့ကိုအသိပေးအကြောင်းကြားတာမရှိဘူးလို့ National Bureau of Economics Research အဖွဲ့ကတွေ့ရှိထားပါတယ် IMF နဲ့ဝေါ်ဘန်ကမ္ဘာဘဏ်တို့မှာတရုတ်ကအဖွဲ့ဝင်ဖြစ်ပါတယ် ဒီနေ့ပါဆင်ခဏတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လုပ်နေတဲ့သတင်းတွေ၊သတင်းဆောင်မတွေနဲ့အပတ်စဉ်ခဏတွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
်။ VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။
စပိန်နိုင်ငံကအစားအသောက်နဲ့အချက်ပြုတ်ဆိုင်ရာသုတေသီတွေကကျန်းမာရေးနဲ့ညီညွတ်တဲ့ချက်နီးပြုတ်နီးတွေကိုနီးပညာအကူအညီနဲ့လေ့လာတီထွင်ဖန်တီနေကြပါတယ်။မှားစားသူတွေအတွက်ပိုလွယ်ကူထိရောက်မဲ့မီနူးမျိုးကဆက်လို့အဆီဓာတ်ပါတဲ့အစာတွေကိုယ်ထဲမှာကိုလက်စထရောတွေအဖြစ်ကျန်းမနေအောင်ချက်နီးမျိုးအထိလေ့လာဆန်းသပ်နေကြတာပါ။ AP သတင်းဆောင်ပါကိုအခြေခံပြီးမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
စပိန်နိုင်ငံမြောက်ပိုင်း Basque ဒေသမှာရှိတဲ့ Basque Culinary Center BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားသောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့စားသောက်တွေကိုတည်ထွင်နေကြပါတယ်။ဆိုင်ပါရတဲ့ menu အမျိုးအစားတွေကိုစားသောက်ဆိုင်မှာလာစားသူတွေကဘယ်လိုရွေးချယ်ကြသလဲ၊ဘယ်လိုဟင်အမယ်တွေကစိတ်ဝင်စားမှုအများဆုံးရသလဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့နည်းပညာသုံးပြီးတော့ BCC ကတည်ထွင်ဖန်တီးနေတာပါ။menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအယောင်ခွဲပြီးပြထားတဲ့နီးနဲ့သူတို့ကလေ့လာနေကြတာပါစားတောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking နည်းပညာနဲ့မှတ်သားထားတာကြောင့်မျက်လုံးဆိုင်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်ဒီနီးနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအကြည့်အများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်သူတို့ရဲ့လေ့လာဖတ်တီးမှုကိုဘီလ်ဘောင်မြို့မှာကျင်းပတဲ့Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ
် Focusing on the menu at a normal restaurant we developed three kind of designs one that incorporates nutritional information other one
ပုံမှန်စားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမျိုးတွေကိုခြေခံပြီးကျမတို့ကမီနူးပုံစံ3မျိုးလုပ်ထားပါတယ်တစ်ခုကဟင်းထဲမှာပါတဲ့အာဟာရဓာတ်အချက်အလက်တွေကိုအဓိကပြတဲ့မီနူးမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ဟင်းနာမည်နဲ့ကြာသင့်တန်ဖိုးကိုပြပါတယ်တတိယမီနူးကတော့ကိုမမဲဟင်းကဘလို့ဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လို့လုပ်ပေးထားတဲ့မီနူးပါအခုလိုမီနူးတွေမှာအချက်လက်တွေဖြည့်ပေးထားတာကမှားတဲ့သူတွေအတွက်ပိုအသုံးဝင်လားဆိုတာကိုကျမတို့ကသိချင်တာပါလိလချက်တွေရလူရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်လက်တွေပေါ်မူတည်တက်ရောက်မှုရှိတယ်လို့ပြောကြပါတယ်ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘလို့အာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အတွက်သူတို့စားချင်တာကကျန်းမာရေးနဲ့မညီညွတ်ဘူးဆိုရင်မှားစားပါမလားဆိုတာကိုလိလချင်တာပါ
စားသောက်ဆိုင်လာစားသူတွေရဲ့အလေးအထားအမှုအချက်နဲ့ဘလို့ဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသီတွေကပြောပါတယ်သူတို့တီထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း San Sebastian မြို့ကစားသောက်ဆိုင်မှာတုံးပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါတယ်အနာဂတ်မှာစားသောက်ဆိုင်တွေကပိုပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ
် This technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အမြန်သုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာသုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းသပ်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီ။စားသောက်ဆိုင်မှာစားပွဲကြိုတင် booking လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်။သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်။ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်။အချင်းရတော့ပြရမှာပေါ့
။အခုလိုစားသောက်ဆိုင်တွေအတွက်ထိရောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားသောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အာဟာရမျှတတဲ့အစားအသောက်တွေကိုဖန်တီးနေကြပါတယ်။အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်း၊အသားထက်25ရာခိုင်နှုန်းနဲ့ကစီဓာတ်25ရာခိုင်နှုန်းပါတဲ့အစားအသောက်ဖွဲ့တွေကိုဖန်တီးနေကြတာပါ။ကစီဓာတ်ပါတဲ့အစာကိုကိုယ်ထဲမှာကိုလက်စထရောတွေအဖြစ်ချက်မနေပဲအစာဟောင်းချက်ရှင်းဖြစ်သွားအောင်ချက်ပြုတ်နည်းတွေဖန်တီးနေကြပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းတစ်ခုဖြစ်ဖို့ဟင်းထဲပါတဲ့အရာတွေသာမကဒီဟင်းကိုဘယ်လိုချက်ပြုတ်တယ်လဲဆိုတာအရေးကြီးတယ်လို့သူတေတီစဖို့မှုတွေကပြောပါတယ်။
It's not only about the ingredients, it's about the quality of the ingredients, the season of the ingredients, and of course,
ဒီပါဝင်ပစ္စည်းတွေမဟုတ်ဘဲနဲ့အဲ့ဒီပါဝင်ပစ္စည်းတွေရဲ့အရေးသွေးကလည်းအရေးကြီးပါတယ်။အဲ့ဒီဟာတွေကိုဘယ်လိုချက်ပြုတ်လဲဆိုတာကလည်းအရေးပါပါတယ်။အကြားလေးတုတ်ပြီးတော့ခန့်ညွညူလေးဖြစ်အောင်လို့မိခင်လိုက်တာဆိုအားလုံးကြိုက်ကြပါတယ်။ဒါပေမဲ့မိခင်တာလုံးသွားရင်တော့ခန္ဓာကိုယ်အတွက်အဆိပ်တောက်တွေဖြစ်စေနိုင်ပါတယ
်။အသားမပါပဲပရိုတင်းအသားဓာတ်ရရှိတဲ့အစာမျိုးတွေဖန်တီးနိုင်တယ်ဆိုတာသူတို့ကလက်တွေ့အကျိုးစားပြသနေကြပါတယ်။
အစီအသားတွေရောချိတ်ထားတဲ့ဝက်ဥကြောင်းနေရာမှာမုန်နဲ့လှုပ်ထားတာအစားထိုးပြီးတော့ hot dog ကိုသူတို့ကဖန်တီးထားပါတယ်။ခရမ်းကျင်သီးနဲ့တကြားများများပါတဲ့ ketchup sauce ကိုလည်းတကြားအစားဖျဲသီးအစားထိုးပြီးတော့တီထွင်ထားပါတယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားကြဖို့အတွက်ကျမ်းမာရေးပညာရှင်တွေကပို့ပို့ပြီးတိုက်တွန်းနိုင်ချိန်မှာနောက်ကျရင်ကိုယ်နဲ့ကိုက်ကျင်အာဟာရဖြစ်မဲ့အစားအသောက်တွေကိုလူတွေပိုစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ
် Diet in the future will be personalized so
အနာဂတ်မှာအစားအသောက်တွေကလူတဦးချင်းစီအတွက်တည်တံ့ရွေးချယ်နိုင်တာမျိုးတွေဖြစ်လာတော့မှာပါဒါကြောင့်လေကျမတို့ကကိုယ်ပိုင်ချက်ထဲတဲ့အစားတွေမှာဘာတွေပါတယ်လဲဆိုတာကိုအာရုံစိုက်နေတာဖြစ်ပါတယ်လူတိုင်းတယောက်နဲ့တယောက်မတူကြပါဘူးတယောက်ချင်းစီကကိုယ်ခန္ဓာကိုယ်အတွက်တင့်တော်တဲ့ဓာတ်စာကဘယ်လိုမျိုးလဲဆိုတာသိထားရင်ကိုယ်အတွက်အာဟာရဖြစ်စေမယ့်အစားအသောက်မှုပုံစံအကောင်းဆုံးအစားအသောက်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ
်မကြခင်အနာဂတ်မှာအစားအသောက်ဆိုင်တွေအနေနဲ့ဆိုင်မှာလာစားကြသူတွေရဲ့စိတ်ဝင်စားမှုအပေါ်လိုက်ပြီးတော့ menu တွေကိုမကြခဏတည်ထွင်နိုင်မယ်ဆိုရင်အစားအစာအလေအလွတ်နည်းမှာဖြစ်သလိုဆိုင်မှာဝယ်စားသူတွေအတွက်လည်းကျန်းမာရေးနဲ့ညီညွတ်ပြီးတော့အာဟာရဖြစ်တဲ့အစားအစာတွေကိုပို့ပြီးရွေးချယ်စရာများလာမယ်လို့စပိန်နိုင်ငံ Basque မြို့ကအချက်အပြုတ်ဆိုင်ရာသိပ္ပံကမျှော်လင့်နေပါတယ်ရှင်ကျွန်မဆုမြန်ပါပ
ါမဆုမြန်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်များအစီအစဉ်ပါရှင်အခုတော့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုတင်ပြရမယ့်အချိန်ရောက်ပါပြီဗြိတိန်နိုင်ငံမှာကွယ်လွန်သူဗီမာကြီးရဲ့မြေတော်မင်းသားနှစ်ဦးနဲ့သူတို့ဇနီးတွေတွေဝင်းစာရဲတိုက်အပြင်မှာလာရောက်သူတွေကိုလာပြီးနှုတ်ဆက်သွားပါတယ်။နယူးယောက်မြို့မှာတော့နယူးယောက်ဖက်ရှင်သတင်းဘက်ကိုကျင်းပနေပါတယ်။ဒီလိုနာမည်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမိုက်အေးတန်နာကျော်ကတက်တန့်ရောင်သတင်းလွှာအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်တွင်မှမှပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါပြည်ထောင်မိသားစုတွေကအခုဆိုရင်ဘီရင်တက်ချားလ်ရဲ့တားတော်နှစ်ပါးဖြစ်တဲ့မင်းသားဝီလျံသူကတော့အရင်တူဖောက်ခင်ရဲ့နေရာအင်းရှိဇန်ဝီလာမင်းသားဖြစ်သွားပါပြီပြီးတော့သူရဲ့ညီငယ်မင်းသားဟယ်ရီနဲ့သူတို့နှစ်ဦးရဲ့အချင်းအရောဇနီးတွေလေးယောက်အတွဲလိုက်လူမြင်ကွင်းထွက်လာလို့အားလုံးအံ့အားသင့်ကြရပါပြီ။သူတို့လေးဦးကို The Fat Four တာနာလာတဲ့ဒီလေးဦးလို့မီဒီယာကချစ်စနိုးနာမည်ပေးလိုက်ကြပြီးတော့သူတို့ကသူတို့ရဲ့ဖွားရေးကွယ်လွန်သွားတဲ့ Elizabeth ဘီရမကြီးကိုလာပြီးတော့အယုတ်သေးပေးတဲ့လူလူပရိသတ်ကိုနှုတ်ဆက်ကြတာပါ။သူတို့အဲ့ဒီကိုရောက်လာတဲ့သူတွေနဲ့မိနစ်40လောက်စကားပြောသွားပါပြီ။သူညီကို2ဦးအဆင်ပြေပြေနဲ့လူများရှေ့မှာအတူတူတွဲတွေ့ရတာမလ2020ခုနှစ်ကလေးကဒါပထမအဆုံးချိန်ဖြစ်ပါတယ်ညူယောက်မြို့ကညူယောက်ဖက်ရှင်သတင်းဘက်ကတော့စက်တင်ဘာလ9ရက်တောက်ကြနေ့ကစတင်ကျင်းပခဲ့ပါတယ်ပထမအဆုံးနေ့မှာလိန်ကွဲပြားမှုမရှိတဲ့ဒီဇိုင်နာတွေအမျိုးသားဒီဇိုင်နာတွေရဲ့လက်ရာအဝတ်ထည်ဖန်တီးမှုတွေကိုပြတဲ့ရှိုးတွေနဲ့စတင်ပါတယ်ကနေဒါကအပေါ်ထက်ဝင် Novice အဝတ်ထည်တစ်စိတ်ကနယူးယောက်မန်စတီအမျိုးသားများနေ့အပိုင်းနှစ်ပိုင်းပြပွဲမှာပါဝင်ပြတာပါတယ်။အဝတ်ထည်တစ်စိတ်တစ်ခုဖြစ်တဲ့ AirPods တစ်စိတ်ကိုစတင်တည်ထောင်သူဒီဇိုင်နာ Aaron Potts ကတော့သူ့ရဲ့ကြားမမခွဲခြားဝတ်စုံတွေဖန်တီးတဲ့နေရာမှာသူ့ကိုပျော်စရာစိတ်ခံစားချက်ပေးတဲ့ပစ္စည်းတွေကိုအသုံးပြုဖန်တီးပါတယ်လို့ပြောပါတယ်
။ And I wanted to put something out that felt joyful
ဒီတစ်ခါဖန်တီးမှုကဟိုကမ္ဘာကယောဂဘေးကြီးကိုလည်းဖြတ်တန်းရရလေတဲ့ဒီတော့ကျွန်တော်ကပျော်စရာပေါ့ပေါ့ပါကမ္ဘာမြေကြီးနဲ့ဆက်ဆက်မှုရှိတဲ့အရာမျိုးတွေကိုဖန်တီးခြင်းမိတယ်လို့ပြောသွားပါတယ်ကမ္ဘာမြေပေါ်ကရှုထောင့်တွေချိုးတွေကိုတဘာဝရဲ့အစိပ်ပိုင်းနေနဲ့ဘယ်လိုဖော်ပြလဲဆိုတာဇံဝင်စားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးဖြစ်တယ်လို့ဒီဇိုင်နာ Potts ကပြောပါတယ်သူသုံးထားတဲ့အရာတွေကတော့တဘာဝအရာတွေဖြစ်ပြီးတော့ရင်းညစ်စင်းရောင်ပန်းလေးပြားလေးတွေနဲ့ငှက်လေးတွေရဲ့အသွေးရောင်တွေပါဝင်ပါတယ်โจตีဆိုတဲ့အိန္ဒိယရိုးရာနိုင်ငံပိုင်းတွေကိုဖန်တီးဒီဇိုင်းထွင်တဲ့ Terry Singh ကတော့ယောဂကျင့်တဲ့သူတွေနဲ့6လသွားနေခဲ့ပြီးတော့2013ခုနှစ်မှာသူ့ရဲ့ဖန်တီးမှုကိုစတင်ခဲ့တာပါသူကသူ့ရဲ့အဝတ်ထည်တွေကိုဝတ်ဆင်တဲ့သူတွေနဲ့စိတ်ချင်းဆက်သွယ်ခံစားချက်တွေချစ်ချင်းတရားတွေပေါ်မှာအာရုံခံပြီးတော့ဖန်တီးတယ်လို့ပြောပါတယ်သူ့ရဲ့ဖန်တီးမှုတွေကမျိုးသားတွေအတွက်ဖြစ်ပေမဲ့အဲ့ဒီအဝတ်တွေကကြားမှသိတဲ့ဆိုရရင်မရှိပါဘူးသူဖြစ်စေချင်တာကသူ့ရဲ့အဝတ်တွေကလူတွေစိတ်ထဲမှာကြားမဆိုတဲ့ခွဲခြားတတ်မှတ်မှုတွေပျောက်သွားစေချင်တာဖြစ်တယ်လို့ပြောပါတယ်
I want in using our line fashion as an inspiration for fathers and daughters or even and sons.
ကျွန်တော်တို့အဝတ်ထည်ကအဖေနဲ့သမီးဒါမှမဟုတ်သားတွေနဲ့စင်တူဝင်နိုင်အောင်ကြားမဆိုတဲ့ခွဲခြားတားဆီးမှုပေါင်းတွေကိုဖြိုချဖို့စိတ်ကူးတွေဖြစ်စေခြင်းနဲ့လို့သူကပြောပါတယ်။သူ့ရဲ့ပွဲမှာရှောက်တဲ့မော်ဒယ်အားလုံးမငားရပဲနဲ့သူ့ကိုကူညီပြီးတော့လာလျှောက်ပေးကြတဲ့သူတွေဖြစ်တယ်လို့သူတို့ကလည်းသူတို့ဝတ်ချင်တဲ့အဝတ်ကိုရွေးပြီးတော့လျှောက်လို့ရပါတယ်။ဒီနေ့ New York Fashion တင်ပတ်ကိုတော့ September 6ရက်နေ့ကနေပြီးတော့14ရက်နေ့ထိကျင်းပတာဖြစ်ပါလိမ့်ရှင်Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတနာကျော်စီစဉ်တင်ဆက်နေတဲ့အပတ်စဉ်တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းကိုကိုဇော်မှုကျော်ကပြောပြပေးပါမယ
်မြန်မာနိုင်ငံမှာဆစ်ရာဇွင်းမှုနဲ့လူမျိုးတုံးအောင်လှုပ်ဆောင်မှုဆန်ရဆွဆွဲချက်တွေကိုအထောက်အကူဖြစ်နိုင်တဲ့တန်းနဲ့ကြီးတဲ့အချက်အလက်တွေကို Facebook ကပေးရခဲ့တယ်လို့မြန်မာနိုင်ငံဆန်ရလွတ်လပ်စွာစုံစမ်းရေးရန်တရာ IIMM ကတင်လာနေမှာပြောဆိုလိုက်ပါတယ်ကိုရဲ့အချက်အလက်အမှန်ဖော်ပြမထားတဲ့ Facebook account အတူတွေကနေဖြန့်ဝေခဲ့တဲ့တန်းနဲ့ချီတဲ့အထောက်အထားတွေကိုပေးရခဲ့တယ်လို့ IIMM အကြီးအကဲနီကိုလတ်ကွန်ချင်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာပြုလုပ်တဲ့ UNHRC ညီလာခံမှာတင်လာနေတော့ပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလူထုထလာတဲ့စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တန်းတန်းကျော်ကြာရှည်နေထိုင်ကြတာဟာလုံခြုံရေးနဲ့တည်ငြိမ်ရေးဆိုင်ရာအလေးနဲ့စိုးရိမ်စရာတစ်ခုဖြစ်လာနေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတင်လာနေမှာပြောဆိုလိုက်ပါတယ်။သူတို့တွေ့ကြုံနေရတဲ့ဒုက္ခတွေအပြင်အခုလိုရှိကြနေထိုင်တာကြောင့်ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးသဘာဝပတ်ဝန်းကျင်လုံခြုံရေးနဲ့လူထုတည်ငြိမ်မှုတွေပေါ်မှာစိုးစိုးဝါးဝါးတက်ရောက်စေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုခဲ့ပါတယ်။ကွယ်လွန်သွားတဲ့ဗြိတိန်ပြည်မှာကြီးအဲလစ်ဘဲရဲ့ရုပ်အလောင်းကိုစကော့တလန်အက်ဒင်ဘာရာမြို့ကလမ်းတွေပေါ်မှာတည်ဆောင်လာရမှာဗြိတိန်ဘရင်ချားလ်နဲ့ညီကိုမောင်နှမတွေကနောက်ကနေတိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်လိုက်ပါလာခဲ့ကြပါတယ်။လမ်းပေးဝဲရမှာလည်းပြည်သူလူထုကတန်းစီဆောင်ဆိုင်ပြီးနောက်ဆုံးဂါရဝပြုခဲ့ကြပါတယ်။ချားလ်ဘရင်ဟာစီယူနီဖောင်းကိုဝတ်ဆင်ထားပြီးမင်းသမီးအန်မင်းသားအန်ဒရူးနဲ့မင်းသားအက်ဒဝါဒိုနဲ့အတူလိုက်ပါလာခဲ့ပါတယ်။ဘရင်မကြီးရဲ့ရုပ်အလောင်းကိုသူကွယ်လွန်ခဲ့တဲ့စကော့တလန်မှာရှိတဲ့ Holy Root House နန်းတော်ကနေစိန့်ဂျင်းဖျားကျောင်းကိုတည်ဆောင်လာခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မြောက်ပိုင်းကကြီးရွာတော်တော်များများကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးရုရှားတပ်ဖွဲ့တချို့နိုင်ငံနယ်စပ်ဘက်ကိုပြန်လည်ဆုတ်ခွာနေကြောင်းယူကရိန်းကတင်းနယ်လာနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုခင်မောင်စုမင်းဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Charles Tammon နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.